ရခိုင်ပြည်နယ်မြောက်ပိုင်းမှာပြေးဆွဲနေတဲ့ရေကြောင်းလိုင်းတွေကိုမြန်မာစစ်တပ်ဘက်ကထပ်မံတိုးပြီးကန့်တတ်ပိတ်ပင်လိုက်တာကြောင့်ဒေသခံခရီးသည်တွေအခက်ကြုံနေရတယ်လို့စီးပွားရေးလုပ်ငန်းရှင်တွေလည်းဆုံးရှုံးထိခိုက်နေတယ်လို့ပြောကြပါတယ်။ဒေသခံစစ်တပ်ကနှုတ်မိတ်နဲ့ပိတ်ပင်နေတဲ့ကန့်တတ်ချက်တွေဖြစ်ပြီးဘလောက်ကြမယ်ဆိုတာတော့အတိအကျမသိရသေးတဲ့အတွက်လည်းလုပ်ငန်းရှင်တွေနဲ့ခရီးသွားလာသူတွေအခက်တွေ့ကြုံနေရပါတယ်။ရခိုင်ပြည်နယ်အတွင်းလုံခြုံရေးအကြောင်းပြကန့်တတ်မှုတွေကြောင့်ရန်ကုန်ကတရင်ပြပို့ချက်ကိုကိုစံကျော်ပြပြပေးပါမယ်ရှင်။
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့ကြားပစ်ခတ်မှုတွေရှိနေတဲ့ရခိုင်မြောက်ပိုင်းကမြို့နယ်တချို့မှာကုန်းလန်းရေလန်းတချို့ကိုပြီးခဲ့တဲ့ဇွန်လဒုတိယပတ်ကလေးကစစ်ကောင်စီကပိတ်ထားပါတယ်။ခုတော့ရခိုင်မြောက်ပိုင်းမှာပြေးဆွဲနေတဲ့တခုတည်းသောစစ်တွေပေါက်တော့ရေကြောင်းကိုမြန်မာစစ်တပ်ဘက်ကထပ်မံပိတ်လိုက်တယ်လို့ရွှေပြည်တန်းအငြင်းရင်မန်နေဂျာဦးဆက်မော်သိန်းကပြောပါတယ
်။စိုက်တွေပေါက်တော့ကိုထပ်ပိတ်ရအောင်။စာနဲ့တော့မဟုတ်ပါဘူးခင်ဗျ။ဒါကတော့နှုတ်မင်းပေါ့နော်။ဟိုပြပြတော့ပြန်ပြင်မယ်ဆိုတာမျိုးလည်းပြောထားတာမရှိပါဘူး။အခုလက်ရှိဆက်ကွင်းပြုထားတာကတော့စစ်တွေကြောက်ပြီးရန်ပြဲတောင်ကုန်းမှာ
ရခိုင်ပြည်နယ်ရဲ့တခုတည်းသောရေကြောင်းပြေးဆွဲနေတဲ့ရွှေပြည်တန်းအမြိုင်ဟာစစ်တွေကနေရတေတောင်ဘူးဒီတောင်ပေါက်တော့မင်းပြမြေပုံမြောက်ဦးကြောက်ဖြူတောင်ကုန်းရန်ပြဲနဲ့မြန်အောင်မြို့တွေကိုပြေးဆွဲနေတာဖြစ်ပါတယ်။အခုလိုကန့်တက်လိုက်တဲ့အတွက်ကြောက်ဖြူတောင်ကုန်းရန်ပြဲနဲ့မြန်အောင်မြို့နယ်တွေကိုသာပြေးဆွဲခွင့်ရှိပါတော့တယ်။လက်ရှိရခိုင်မြောက်ပိုင်းမှာစစ်ကောင်စီကကန့်တက်ထားတာဟာရွှေပြည်တန်းအမြိုင်ရင်တခုတည်းမဟုတ်ပဲတခြားခီးသွားနေတဲ့ရေရင်တွေအကုန်လုံးကိုကန့်တက်ထားတယ်လို့လည်းပေါက်တော့မြို့နယ်ကကုန်တယ်သူကပြောပါတယ
်။ဒါကရွှေပြည်တန်းလည်းမထွားဘူး၊လိုင်းပေါက်တွေလည်းမထွားဘူး၊အဲဘုံစီသေးလေးဟာမကျဲမမရင်နဲ့တော့ရင်မရဘူး။မင်းမင်းကဆိုရင်မကျဲမမရင်နဲ့အေးကိုတော့တာမတော်ဘူးပြန်လည်လာတယ်။ဒီလိုခါကြည့်ကျွန်းတယ်ဗျာ။သူတို့ဘေးလိုလည်းမသိဘူး။ကျွန်တော်တို့ပြည်သူကိုဘေးလိုဖိမှလည်းမသိဘူးကြာ။သူတို့ကအေးကိုမှုပြန်ပြည်သူကိုဒုက္ခပြရဒီလိုတွေလုံးနေတယ
်။စစ်တွေနဲ့ပေါတော်မျိုးနယ်ကိုသွားတယ်။မြစ်ထဲမှာရက်တန့်ထားတဲ့မြန်မာစစ်တပ်ရေတပ်တင်ပေါ်ပေါ်ကနေလဲကုံတွယ်ရေးစီကနေငွေတောင်းတာတွေကိုထိလက်ရောက်ရိုက်နှက်တာတွေလည်းရှိနေတယ်လို့စစ်တွေပေါက်တော့ကုံစီပို့ဆောင်နေတဲ့ပုံတဲ့သူကပြောပါတယ်
။ဝေလုံးသက်တွေငါတွေပါတယ်စိတ်တင်လို့သွားရောက်နေဆိုရင်သွားရင်သူတို့ကလည်းကြိုက်တယ်နော်လို့ဒီပြေပြာနောက်ပြီးတော့ဘက်ဆယ်လင်းဝင်နှလုံးဒါကကျရင်ဖုန်းသောက်ပြီးလို့ပြရတယ်။အဲသူတို့ကအဲ့ဒါမှကျရင်သူတို့ခေါ်သေးစီမှလည်းနေပြီးမှနေပြီးတော့ဟိုဘုတ်ကဲတာနေလောက်ထိတော့ရင်ဆိုရင်လေသူတို့စက်လေးပေါ်ကအဲ့ဒါဆိုအဲ့ဒါလူကိုခေါ်ပြီးတော့ပေါ့တယ်ရိုက်ပြီးဖဲ့တယ်ပေါ့ဗျာ
။အခုလိုမြန်မာစစ်တပ်ကဒေသခံပြည်သူတွေရဲ့ခီးသွားလာခွင့်တွေကိုပိတ်ပင်ထားတာဟာအပြည်ပြည်ဆိုင်ရာလူခွင့်ရေးကြော်ညာစာတမ်းမှာအပိုက်၁၃ကိုချိုးဖောက်နေတာဖြစ်ပြီးဒေသခံတွေအတွက်အခက်အခဲရှိနေတာကြောင့်ပြန်ဖွင့်ပေးတဲ့နယ်လို့လဲရခိုင်လူခွင့်ရေးကာကွယ်မြင့်တင်လူများအဖွဲ့တိုက်ရိုက်တာဦးမြတ်ထွန်းကပြောပါတယ
်။ကျွန်တော်ပြောချင်တာကတော့ဟိုတိုက်ပွဲဖြစ်တာဖြစ်တာတကယ်လားပေါ့လေသူတို့အရှင်းရှင်းလာနေပဲတိုက်ပွဲပဲဖြစ်ဖြစ်ဟိုအမက်လန်ပြစ်ခတ်တာပဲဖြစ်ဖြစ်ဒီခီးစောလာခွင့်တော်ကိုပိတ်ပင်နေဆိုလို့ရှိရင်တော့ဒီတိုက်ပွဲမဖြစ်တဲ့နေရာကလူတွေကတော်ရင်လာရင်စွာရင်စွာရင်တဲ့ကျန်မာရေးအတွက်ရောကျွန်တော်လေးကိုတော်ရင်လာရင်ခင်ဗျရှိမယ်ဒုက္ခရောက်မယ်အမျိုးမျိုးမဖြစ်တဲ့ဟာဖြစ်မယ်ဥမာဟိုကျန်မာရေးနဲ့ဆိုလို့ရှိရင်လည်းအရေးကြီးဖြစ်နေပြီဟိုတော်မယ်တော်လို့မရဘူးတော်လို့မရဘူးပဲနဲ့အသက်တုံနေပြီးတော့ဆုံးရှုံးတော်မယ်နဲ့ဒါမျိုးအဲ့လိုပုံမျိုးဖြစ်တယ်အဲ့လိုပုံစံမျိုးမဖြစ်စေချင်မဖြစ်ရအောင်ဒီတော်ရင်လာရင်ကန့်တက်တာတော့နည်းနည်းမပေါ်လားကိုခွင့်ပြုပြည့်စည်ခြင်းလို့ကျွန်တော်ပြောချင်ပါတယ
်။တကြောပြန်တိုက်ပွဲတွေကြံဖြစ်နေတဲ့ရခိုင်ပြည်နယ်အတွင်းကုံစီတဲယူခွင့်တွေခီးသွွာလာခွင့်တွေကိုမြန်မာစစ်တပ်ကပိတ်ပင်ကန့်တတ်မှုတွေလုပ်နေတာဖြစ်ပါတယ်။အခုလိုခီးသွွာလာခွင့်တွေပိတ်ပင်ထားတာနဲ့ပတ်သက်ပြီးစစ်ကောင်စီတာဝန်ရှိသူတွေကတော့တစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူးခင်ဗျာ
။စစ်တွေပေါက်တော့ရေလန်းခီးသွွာလာခွင့်ပိတ်တဲ့တဲ့ရင်ကိုစံကြောပြပြပေးခဲ့တာပါ။